Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချက်ပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။ဒီမလက်မှာကြားရမယ်ထူးခြားတဲ့သတင်းတွေမှာဆိုလို့ရှိရင်အစ္စလာမစ်စစ်သွေးကြွတွေရဲ့ချင်းချောက်မှုတွေပေါ်ဘလူးကိုင်းတွေဆောင်ရွက်မလဲဆိုတာကိုသမ္မတဥဘာမားကမကြခင်ချပြမယ်လို့ပြောဆိုလိုက်ပါတယ်။ယူကရိန်းမှာအပြစ်ရရေးလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေနေ့မှာတိုက်ပွဲတွေပြန်ပြီးတော့ဖြစ်နေပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ်ဆောင်းပါးတွေမှာဆိုရင်တော့နယ်သာလန်နိုင်ငံကိုရောက်ရှိနေတဲ့သမ္မတဦးသိန်းစိန်ကိုနယ်သာလန်ရောက်မြန်မာရေလှုပ်ရှားသူတွေကဘာတွေတိုက်တွန်းခဲ့ကြပါသလဲ
။သူတို့အနေနဲ့ယနေ့တိုင်းနယ်သာလန်နဲ့ကိုင်းဒီနယ်အတွေ့အကြုံဆွေးနွေးရေးမှာလည်းကျွန်တော်ယူသားမှုမရှိဘူး။နောက်တစ်ခုက2015ရွေးကောက်ပွဲရဲ့လောက်ကိုကျွန်တော်ဂျူပြီးလေ့လာကြည့်မယ်ဆိုလို့ရှိရင်လည်းပေါ့နော်အဓိကတွေ့ရတာ
အခုလိုပြောကြားချက်တွေနဲ့အတူပတ်စင်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ဒီစီဇန်တွေကမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီဇန်မှာတော့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေပြီးတော့KNU နှုတ်ထွက်သွားတဲ့အပေါ်ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်။ဒီနောက်မှာတော့သောတာရှင်တွေရဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာကဏ္ဍနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီစီဇန်တွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုစောဝင်းလိုင်တို့ကကြီးညာပေးပါမယ်ရှင
်။အစ္စလာမစ်စစ်သွေးကြွတွေရဲ့ချင်းချောက်မှုအပေါ်ဘလူးကိုင်းတွေဆောင်ရွက်ဖို့ရှိတယ်ဆိုတဲ့သူ့ရဲ့အစီအစဉ်အကြံပြင်းကိုအခုသတင်းပတ်အတွင်းမှာချပြမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ NBC ရုပ်သံဌာနနဲ့တနင်္ဂနွေနေ့မှာပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းမှာသူ့အနေနဲ့ဒီကိစ္စကိုဆွေးနွေးတမ်းပင်ဖို့အတွက်ကွန်ကရစ်လွှတ်တော်ခေါင်းဆောင်အနေနဲ့အင်္ဂါနေ့မှာတွေ့ဆုံမှုရှိတဲ့အကြောင်းသမ္မတကပြောဆိုပါတယ်။အဲဒီနောက်သမ္မတဟာနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးအဆောက်အအုံတိုက်ခိုက်မှုခံရတဲ့73နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်အကြိုနေ့ဖြစ်တဲ့ဗုဒ္ဓဟူးနေ့မှာမင်ကွန်းပြောကြားဖို့စီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့မြေပြင်တပ်ဖွဲ့တွေကိုအီရန်နိုင်ငံအတွင်းဆီလွတ်ဖို့အစီအစဉ်မရှိဘူးလို့လည်းသမ္မတကပြောပါတယ်
။ We are going to be as part of an international coalition carrying out airstrikes in support of work on the ground by Iraqi troops
ကျွန်တော်တို့ဟာနိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ရဲ့အစိပ်ပိုင်းတစ်ခုအနေနဲ့မြေပြင်မှာတိုက်ခိုက်နေကြတဲ့အီရန်တပ်ဖွဲ့တွေနဲ့ကတ်ဒစ်တပ်ဖွဲ့တွေကိုလေကြောင်းကနေအထောက်ကူပေးတဲ့တိုက်ခိုက်မှုတွေပြုလုပ်သွားမှာပါ။အီရန်တပ်တွေကတ်တပ်ဖွဲ့တွေအနေနဲ့အစ္စရာစစ်သွေးကြွတွေတင်ထားတဲ့နေရာတွေကိုပြန်ပြီးတော့တင်ပိုက်နိုင်အောင်ပူးပေါင်းစီစဉ်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တဲ့နေရာမှာ ISIL စစ်သွေးကြွတွေအရှိန်ရော့ကျသွားအောင်လှုပ်ဆောင်ဖို့လက်နက်ချီပြီးတော့အချိန်ယူရတာကိုလူလူအနေနဲ့နားလည်စေချင်ပါတယ်။သူတို့ကိုတဖြည်းဖြည်းဥကျိုးသွားအောင်စနစ်တကျလှုပ်သွားမှာပါ။သူတို့ထိန်းချုပ်ထားတဲ့နယ်မြေတွေကျုံသွားအောင်လှုပ်ပြီးတော့မှဖြိုခွဲပြရမှာဖြစ်တယ်လို့သမ္မတဥဘာမားကပြောဆိုသွားတာဖြစ်ပါတယ်။ထောက်လိုင်းရေးအချက်လက်တွေအရအစ္စလာမစ်စစ်သွေးကြွတွေအနေနဲ့အမေရိကန်နိုင်ငံရဲ့အမိမြေကိုချက်ချင်းလက်ငင်းချင်းချောက်နိုင်တဲ့အနေအထားမျိုးမရှိကြောင်းလည်းသမ္မတကပြောဆိုပါတယ်။တချို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကတော့ဆီးရီးယားနိုင်ငံအတွင်းအပါအဝင်စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကနေတိုးမြှင့်တိုက်ခိုက်ဖို့သမ္မတကိုတိုက်တွန်းနေကြပါတယ်ခင်ဗျာ
။အီရန်နိုင်ငံနောက်ပိုင်းမှာရှိတဲ့ဟာဒီသာဆယ်ကိုတင်ပိုက်တော်မယ့်အလားချင်းချောက်လာနေတဲ့အစ္စလာမစ်စတိတ်အစ္စလာမ်စစ်သွေးကြွတွေအပေါ်အမေရိကန်ပြည်ထောင်စုကစစ်ဆင်ရေးတွေတိုးချဲ့ပြုလုပ်လာနေတာမှာဒီနေ့ကနေနေ့ကလေကြောင်းတိုက်ခိုက်မှု၄ကြိမ်ပြုလုပ်ခဲ့ပါတယ်။အီရန်နိုင်ငံအတွက်လျှက်စစ်မီးနဲ့တောက်သုံးရေးအဓိကဖြန့်ဖြူးပေးနေတဲ့အဲ့ဒီဆဲဟာအီရန်အစိုးရရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေပါသေးတယ်။အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်ရေးအတွက်နိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့စည်းနိုင်ဖို့သမ္မတဘာရက်အိုဘားမားကကြိုးပမ်းနေပြီးသူတို့ကိုဘလို့အကောင်းဆုံးနည်းပြူဟာနဲ့ချမှတ်လုပ်ဆောင်သင့်တယ်လဲဆိုတာတိုင်ပင်ဖို့အင်္ဂါနေ့မှာလွတ်တော်ကောင်းဆောင်နေတဲ့တွေ့ဆုံဆွေးနွေးမယ်လို့ပြောပါတယ်။ဒီတော့တွင် Islamic State Islam စစ်သွေးကြွတွေကိုရင်ဆိုင်တိုက်ခိုက်ရေးလိုအပ်ချက်တွေကိုလုပ်ဆောင်တော့မယ်လို့အာရဗ်အဖွဲ့ချုပ်နိုင်ငံသားရေးဝန်ကြီးတွေကပြောပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ Islam အစိုးရအဖွဲ့ကိုငွေကြေးထောက်ပံ့နေတဲ့လမ်းကြောင်းတွေနိုင်ငံတကာကရောက်လာကြတဲ့တိုက်ခိုက်ရေးသမားတွေကိုပိတ်ပင်ဟန့်တားဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကပြီးခဲ့တဲ့လအတွင်းချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုသဘောတူလက်ခံကြောင်းတင်းနှင်းကွေနေကကိုင်ရိုမြို့မှာကျင်းပတဲ့စီးပွဲမှာနိုင်ငံသားရေးဝန်ကြီးတွေကပြောကြပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတင်းနှင်းကွေနေကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတောက်ကြနေကယူကရိန်းအစိုးရနဲ့ခွဲထွက်ရေးတပုံတွေကြားရေးထိုးထားတဲ့အပြစ်ရရေးသဘောတူညီချက်အပေါ်မေးခွန်းထုတ်เสียဖြစ်လာခဲ့ပါတယ်။တိုက်ပွဲဟာဒိုနတ်စ်မြို့ရဲ့မြောက်ဖက်လေစိမ့်နဲ့ဆက်နေတဲ့စပါတက်ယွာမှာဖြစ်ပွားခဲ့တာဖြစ်ပြီးလက်နက်ကြီးထိမှန်တဲ့အတွက်အနည်းဆုံးလူနေအိမ်နှလုံးမီးလောင်သွားပါတယ်။ပ ြစ်ခတ်ကြရမှာအဲ့ဒီအိမ်တွေကိုထိမှန်ခဲ့ပြီးတော့အစိုးရဘက်ကတဘုံဘက်ကပါအပြစ်ရမှုကိုပြက်ပြယ်စေလိုတဲ့သူတွေကတိုက်ခိုက်ကြတာဖြစ်တယ်လို့ဆွဆွဲပြောဆိုနေကြပါတယ်။တနင်္ဂနွေနေ့အစောပိုင်းတုန်းကတော့ Donetsk မြို့ကတဘုံတွေဟာလေရင်ခွင်းကိုတိုက်ခိုက်ဖို့ကြိုးစားနေပုံရတယ်လို့ Ukraine အစိုးရရဲ့အမျိုးသားလုံခြုံရေးကောင်စီကပြောပါတယ်။ခွဲထွက်ရေးသမားတဦးကရိုက်တာသတင်းတက်ကိုခဏထိုင်ပြီးတော့အပြစ်ရတဲ့အတန်နေနားဆင်သွားပါအောင်ဆိုပြီးတော့နောက်ပြောင်ပြောဆိုခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာလူချင်းချမ်းသာခွင့်အဖွဲ့ကြီးရဲ့တနင်္ဂနွေနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာအသစ်အရရုရှားနိုင်ငံကတိုက်ပွဲတွေဖြစ်အောင်ခွဲထွက်ရေးသမားတွေကိုလက်နက်တွေထောက်ပံ့ပေးပြီးမိလောင်ရလေပင့်လုပ်နေတဲ့အထောက်အထားတွေပို့ပြီးတော့တွေ့လာရတယ်လို့ပြောဆိုပါတယ်
။မြေထဲပင်လယ်အတွင်းကကြီးမြောင်းတဲ့ဒေသလေးတစ်ခုကိုပါလက်စတိုင်းအာဏာပိုင်တွေကိုအုံပြုခွင့်မပေးရင်ဂါဇာမြို့မှာဟာမတ်စ်အဖွဲ့နဲ့သဘောတူညီမှုရထားတဲ့ညီညွတ်ရေးကိုအဆုံးသတ်တော်မယ်လို့ပါလက်စတိုင်းသမ္မတမာမူအဘတ်စ်ကချင်းချောက်ပြောဆိုလိုက်ပါတယ်။ဟာမတ်စ်အဖွဲ့ကစကားတွေကိုမကြာခဏပြောင်းလဲပြောဆိုနေတဲ့အတွက်သူတို့အပေါ်အယုံကြည်မရှိဘူးလို့မစ္စတာအဘတ်စ်ကအာရဗ်ဒရင်းနောက်တွေကိုကိုင်ရိုမြို့မှာပြောကြားလိုက်တာဖြစ်ပါတယ်။အစ္စလာမ်အစွန်းရောက်ဟာမတ်စ်အဖွဲ့နဲ့မစ္စတာအဘတ်စ်ရဲ့ဖာတာအဖွဲ့တို့အကြားနှစ်ပေါင်းများစွာသဘောထားကွဲပြားမှုတွေနဲ့အပြန်အလှန်တိုးထွက်တန်ရုံတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့အပီလာမှာသဘောတူညီချက်ရရှိလိုက်တာကြောင့်ညွန်ညွေးအစိုးရဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်။ဂါဇာအခြေစိုက်ဟာမတ်အစိုးရကဇွန်လအတွင်းတရားဝင်နှုတ်ထွက်ပေးခဲ့ပြီးအနောက်ဘက်ကမ်းခြေအခြေစိုက်ပါလက်စတိုင်းအာဏာပိုင်အဖွဲ့ရဲ့ဌာနချုပ်ကိုရာမလာမြို့မှာဖွင့်လှစ်ခဲ့ပါတယ်။ဒါပေမဲ့ဟာမတ်စ်တို့ကဂါဇာကိုထိန်းချုပ်ထားဆဲဖြစ်ပြီးအစ္စရေးနဲ့ရက်90ကြာစစ်ပွဲကိုလည်းဆင်နွှဲခဲ့ပါတယ်။ဂါဇာမှာစစ်မြေအစိုးရလိုအုပ်ချုပ်ရေးလုပ်ငန်းတွေဟာမတ်စ်ဘက်ကလှုပ်ဆောင်နေဆဲဖြစ်တဲ့အတွက်ပါလက်စတိုင်းအာဏာပိုင်အဖွဲ့အနေနဲ့ဟာမတ်စ်နဲ့ဆက်လက်မတွဲနိုင်တော့ဘူးလို့မစ္စတာအဘတ်စ်ကပြောပါတယ်။
UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
View American တန်မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့နံနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။အခုနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိနေတဲ့လစ်လပ်နေတဲ့မဲဆန္ဒတွေအတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပတော့မှာမဟုတ်တော့တဲ့အကြောင်းကော်မရှင်ဥက္ကဋ္ဌဦးတင်အေးကရန်ကုန်မြို့ငင်းငယ်ရေးစင်တာမှာပြုလုပ်တဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြည်သူ့လွှတ်တော်မှာလစ်လပ်မဲဆန္ဒနဲ့73နေရာအမျိုးသားလွှတ်တော်မှာ6နေရာနဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေမှာ16နေရာစုစုပေါင်း35နေရာလွတ်လပ်နေတဲ့အတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့စောစောပိုင်းကကြေညာခဲ့ပေမဲ့တူတောင်းတဲ့ကာလတွင်အချိန်လှုပ်ပြီးတော့လုံနေမဲ့လို့ရမယ့်အနေထားရှိပြီးအချိန်နဲ့ငွေကြေးကုန်ကျမှုတွေတိုးလာစေနိုင်တဲ့အတွက်မကျင်းပတော့ဘူးလို့ဦးတင်အေးကပြောဆိုပါရတယ်။ဒါပြရွေးကောက်ပွဲကျင်းပဖို့မရှိဘူးဆိုတဲ့အကြောင်းကိုနိုင်ငံရေးပါတီ35ခုနဲ့တွေ့ဆုံပြီးတော့ကော်မရှင်ကအသိပေးခဲ့တာပါ။ရွေးကောက်ပွဲမကျင်းပဘူးလို့ပြောဆိုတဲ့အပေါ်နိုင်ငံရေးပါတီတချို့ကလက်ခံခဲ့တယ်လို့လည်းဦးတင်အေးကပြောဆိုပါရတယ်။နိုင်ငံရေးပါတီတွေအနေနဲ့ကြားဖြတ်ရွေးကောက်ပွဲအတွက်အသုံးပြုမဲ့အချိန်နဲ့ငွေကြေးကို2015ခုနှစ်မှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲကြီးအတွက်အသုံးချကြဖို့လေကော်မရှင်ဥက္ကဋ္ဌကတိုက်တွန်းသွားတယ်လို့ဆိုပါရခင်ဗျာ
။ဆန်သက်ထုတ်လုပ်နေတဲ့ Ebola virus ကာကွယ်ဆေးကိုမြောက်တင်နဲ့ဆန်သက်ကြည့်တာအောင်မြင်မှုရရှိနေပြီးဆေးအာဏိသင်မပြေအောင်တခြားဆေးတွေနဲ့တွဲသုံးရင်ရက်သတ္တပတ်5ဘတ်ကနေ10ဘတ်လောက်အထိခံနိုင်တယ်လို့ဆိုပါရတယ်။ဆန်သက်ဆေးကာလဖြစ်တဲ့အဲ့ဒီကာကွယ်ဆေးဟာအသက်ကိုအန္တရာယ်ပေးနိုင်တဲ့ Ebola virus ပိုးကိုခုခံနိုင်စွမ်းရှိတာကိုတွေ့ရတဲ့အကြောင်းNIH အမျိုးသားကျန်းမာရေးဌာနကသုတေသီတွေပြောတာကိုတနင်္ဂနွေနေ့ထုတ် Nature Medicine စစ်ပညာကျမ်းမှာဖော်ပြထားပါတယ်။ကာကွယ်ဆေးထိုးပေးတဲ့မြောက်၄កောင်စလုံးကိုသတင်းပတ်၅ပတ်ကြာတဲ့အခါ Ebola virus ပိုးနဲ့ထိတွေ့ပေးတဲ့အခါဆေးကသူတို့ကိုကာကွယ်ပေးထားတာကိုတွေ့ရကြောင်းသုတေသီတွေကပြောပါတယ်။သတင်းပတ်၁၀ပတ်ကြာတဲ့အခါကာကွယ်ဆေးထိုးတဲ့အရေးအတွက်ထက်ဝက်ကိုအဲ့ဒီဆေးကကာကွယ်ပေးနိုင်ခြင်းမရှိတော့ဘူးလို့ဆိုပါတယ်ဒါပေမဲ့တိကျစမ်းသပ်ခဲ့တဲ့အုပ်စုတစ်ခုမှာတော့ကာကွယ်ဆေးထိုးထားတဲ့မြောက်တွေကိုနှစ်လကြာတဲ့အခါ booster shot လို့ခေါ်တဲ့နောက်ဆက်တွဲဆေးထပ်ထိုးပေးတဲ့အခါအဲ့ဒီမြောက်တွေမှာကာကွယ်ဆေးအာနိသင်ကဆယ်လအထိရှိနေတာကိုတွေ့ရတယ်လို့ဆိုပါတယ် NIH ကစမ်းသပ်နေတဲ့ကာကွယ်ဆေးဟာ GlaxoSmithKline ဆေးကုမ္ပဏီကထုတ်လုပ်နေတဲ့ဆေးနဲ့တူပါတယ်လို့ဆိုပါတယ်
ကျပြန်လာတဲ့ပါကစ္စတန်နိုင်ငံရဲ့မြောက်ပိုင်းနဲ့အိန္ဒိယနိုင်ငံတို့မှာမုတ်တုံမိုးကြောင့်ရေကြီးမှုတွေမြေပြိုမှုတွေဖြစ်ပွားခဲ့ပြီးလူပေါင်း300ကျော်သေဆုံးခဲ့ရပြီးရာနဲ့ချီတဲ့လူတွေဒဏ်ရာရရှိခဲ့ပါတယ်။တောင်းနဲ့ချီတဲ့လူတွေမှာလည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။လူပေါင်း160ကျော်သေဆုံးသွားခဲ့တယ်လို့ပါကစ္စတန်အရာရှိတွေကတနင်္ဂနွေနေ့မှာပြောပါတယ်။အများစုဟာအင်ခေါ်မိုးတွေပြိုကျပြီးတော့ပါသွားတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲအတွင်းမဲမတမာမှုဆန်ရပြည်ပခအဆုံးသတ်ပြီးညီညွတ်ရေးအစိုးရဖွဲ့စည်းရေးသဘောတူညီချက်အမြန်ရရှိအောင်လုပ်ဆောင်ကြဖို့အမေရိကန်သမ္မတဘာရက်အိုဘားမားကတိုက်တွန်းပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်းအဗ်ဒူလာကဇွန်လအတွင်းကျင်းပတဲ့ပထမတစ်ခေါက် ယူကောက်ပွဲမှာအနိုင်ရလိုက်ပေမဲ့ဒီကြပြန်ယူကောက်ပွဲပြုလုပ်ဆရာမလိုတော့တဲ့အထိမဲအပြတ်တမနိုင်ခဲ့တဲ့အတွက်ယူကောက်ပွဲတွေပြန်လည်ကျင်းပတာမှာအရှရဖ်ဂန်နီကအနိုင်ရလိုက်တာဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုဇော်ဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်သမရဦးသိန်းစိန်ဟာသူ့ရဲ့ဥရောပသုံးနိုင်ငံခီးစဉ်တွေကနောက်ဆုံးနိုင်ငံဖြစ်တဲ့네덜란드ကိုမနစ်တနင်္ဂနွေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်ဒီကနေ့မှာတော့네덜란드ဝန်ကြီးချုပ်နဲ့တွေ့ဆုံမယ်လို့မျှော်လင့်ရပြီးတော့အင်ကာနေ့ဖြစ်တဲ့စက်တင်ဘာလ9ရက်နေ့မှာတော့네덜란드ဘရင်မင်းမြတ်နဲ့တွေ့ဆုံသွားဖို့ရှိတယ်လို့သိရပါတယ်ဒီလို네덜란드နိုင်ငံကိုရောက်ရှိလာတဲ့သမရဦးသိန်းစိန်ကိုမြန်မာပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီး네덜란드ဆိုရအနေနဲ့တိုက်တွန်းပေးဖို့네덜란드ရောက်မြန်မာမိသားစုတွေကလည်းတောင်းဆိုထားကြပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါရှင
်နယ်သာလန်ဘီယင်မစ္စတာအလက်ဇန်ဒါကသမရဦးသိန်းစိန်ရဲ့အဖွဲ့ကိုတွေ့ဆုံချိန်မှာနယ်သာလန်အစိုးရအဖွဲ့ဝန်ကြီးတွေနဲ့ကုလသမဂ္ဂရာရှိကြီးတို့အဲ့ဒီတွေ့ဆုံပွဲကိုတက်ရောက်ကြမှာဖြစ်တယ်လို့နယ်သာလန်ဘီယင်ရဲ့အင်တာနက်ဝက်ဘ်ဆိုက်စာမျက်နှာမှာရေးသားထားကြောင်းနယ်သာလန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကပြောပါတယ်နယ်သာလန်နိုင်ငံဟာမြန်မာဆိုရှယ်လမ်းစဉ်ပါတီလက်ထက်ကတည်းကမြန်မာနိုင်ငံကိုအထူးသဖြင့်ပညာရေးကျန်းမာရေးကဏ္ဍတွေမှာအကူအညီခဲ့ပြီးမြန်မာနိုင်ငံမှာစီအစိုးရအုပ်ချုပ်နေတဲ့ကာလအတွင်း EU ဥရောပရဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုမူဝါဒအရအကူအညီတချို့ရပ်ဆိုင်းခဲ့ပေမဲ့အခြားနည်းလမ်းတွေအရအကူအညီမှုတွေရှိခဲ့ပါတယ်။သမရဦးသိန်းစိန်ရဲ့အခုခီးစဉ်အတွင်းနယ်သာလန်နိုင်ငံကဘယ်လိုအကူအညီတွေပေးနိုင်ပါသလဲ။နယ်သာလန်နိုင်ငံရောက်မြန်မာရေးလှုပ်ရှားသူကိုထေးတင်ကအခုလိုသုံးသပ်ပါတယ်
1988လောက်ကနေစပြီးတော့အတိုက်ခံဘက်ကအစိုးရဘက်ကကိုသူတို့ကူညီတာတွေ့ရပါတယ်အဲ့တော့နယ်သာလန်နိုင်ငံရဲ့ထူးခြားတဲ့ကူညီမှုတွေနဲ့တော်လို့ရှိရင်သူတို့ကလူမှုရေးနဲ့စီးပွားရေးကိုဥဆောင်လုပ်နေတယ်လို့ပဲမြန်မာနိုင်ငံမှာလည်းလူ့အခွင့်အရေးနဲ့ပတ်သက်တာတွေ၊ကျန်းမာရေးနဲ့ပတ်သက်တာတွေကိုသူတို့မြန်မာနိုင်ငံမှာနှစ်ပေါင်း20ကျော်ဟာလာပညာရေးနဲ့ပတ်သက်တာတွေလှုပ်လာတယ်ကျွန်တော်တွေ့ရပါတယ်ဒါကြောင့်မလို့နယ်သာလန်နိုင်ငံကမြန်မာနိုင်ငံကိုကိုကြီးရဲ့နေရာမှာအဓိကဟာလာဖောင်ဒေးရှင်းဖြစ်တဲ့လူတိုင်းကျမ်းမာရမယ်ဆင်းရဲသားနဲ့ချမ်းသာမှုကွာဟမှုမရှိရဘူးစီးပွားရေးတိုးတက်ဖွံ့ဖြိုးမှုရှိရမယ်နေစနစ်ပိုင်းဆိုင်ရာအရာတတိယနိုင်ငံဖွံ့ဖြိုးရေးစီမံချက်ဆိုတဲ့စီမံချက်၅ခုတည်းကနေသွားမယ်လို့ကျွန်တော်အနေနဲ့လေ့လာအမှတ်သားရပါတယ
်ဦးသိန်းစိန်အစိုးရအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပြည်ပြည်ပြင်းပြင်းမလုပ်သေးသရွေ့နယ်သာလန်အနေနဲ့အကူအညီတွေမပေးသင့်ဘူးလို့နယ်သာလန်ရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေကသုံးသပ်ပါတယ် NLD လွတ်မြောက်နယ်မြေနယ်သာလန်ထဏာကွယ်အနေနဲ့လည်းသမရဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာပေးပို့ထားတယ်လို့သိရပါတယ် NLD LA နယ်သာလန်ထဏာကွယ်ဒုက္ခကိုမိုးကျော်ကသူတို့ရဲ့တိုက်တွန်းချက်တွေကိုအခုလိုပြောပြပါတယ
်အဓိကကျွန်တော်တို့ဘာတွေပါလဲဆိုတော့သူတို့အနေနဲ့ယနေ့တိုင်းနယ်နဲ့ကိုင်းဒီနယ်အတွေ့အုံဆွေးနွေးရေးမှာလည်းကျွန်တော်ယူတော့မှုမရှိဘူးနောက်တစ်ခုက2015ရွေးကောက်ပွဲရဲ့လောက်ကိုကျွန်တော်တို့ဂျိုပြီးလေ့လာကြည့်မယ်ဆိုလို့ရှင်းလဲပေါ့နော်အဓိကတွေ့ရတာပါလဲဆိုတော့လက်ရှိအာဏာရကျန်းဖွပါတီရမှာကျွန်တော်တို့သူတို့အနိုင်ရရှိရတဲ့ပေါ့နော်ဒီမျိုးစုံလဲဆိုတော့ဂျုံတင်ပြီးတော့သူတို့ဒီကျုံတင်စီစဉ်လဲရှိတယ်နောက်ဥမာတက်ပြပြမယ်ဆိုလို့ရှင်းဗျာအခြေခံဥပဒေ436ပေါ့နော်ပြည်သူတွေရဲ့စာနာပြည်သူရဲ့ပြည်သူရဲ့အားနဲ့ပေါ့နော်ဟောကျွန်တော်တို့ပြည်ပြန်လှုပ်ဆောင်ချက်ကိုသုံးနေတာဟိုမသိကြုံကြုံတူပြီးနေတာရှိတာပေါ့နော်အစိုးရတို့ချက်ကျွန်တော်တို့ PR စနစ်ပေါ့နော်ပြည်သူအားလုံးကနေကန့်ကွက်နေတဲ့ကြာသူတို့ကအတင်းအဓမ္မအဲ့ဒီဟိုမျိုးရပ်တွက်လဲရှိတာပေါ့နော်ဆိုတော့အဲ့ဒီလိုအချက်တွေကိုကျွန်တော်တို့ကြည့်ခြင်းအဖြစ်ဒီလက်ရှိနေပြည်တော်ဆူရပေါ့နော်တိုင်းပြည်ရဲ့တည်ငြိမ်မှုနဲ့စီးပွားရေးကိုကျွန်တော်တို့ခမောက်ခမောက်ဖြစ်အောင်ဟိုဖန်တီးနေတဲ့နေရာရှိတော့ကျွန်တော်တွေ့ရတယ်ပေါ့နော်သူတို့ရဲ့လမ်းကြောင်းကအပြောနဲ့လုတ်မညီဘူးဆိုတာတပ်ပေကံလဲရှိတယ်လေဆိုတော့အဲ့ဒီနေရာကျွန်တော်တို့အနေနဲ့ဘယ်လိုမှလက်မခံနိုင်ဘူးဆိုတာပေါ့နော်ကျွန်တော်တို့အဲ့ဒါပြောချင်တယ်
သမရဦးသိန်းစိန်ရဲ့အဖွဲ့ဟာနယ်သာလန်နိုင်ငံကနေစက်တင်ဘာလ10ရက်နေ့မှာပြန်လည်ထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာကမ္ဘာပေါ်ကတခြားနိုင်ငံအများအပြားနဲ့ရှင်ရင်အဖက်ဖက်မှာရှင်ပြိုင်နိုင်စွမ်းအားအတော်လေးနှိမ့်ချနေတယ်ဆိုတာကိုမကြသေးခင်ကထွက်ခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်ရဲ့အစီရင်ခံစာတစ်ခုမှတွေ့ရပါတယ်။တခြားနိုင်ငံတွေနဲ့သူတင်ကိုတင်ရှင်နိုင်ဖို့နောက်ထပ်အချိန်ဘလောက်ကြာကြာမျိုးဆက်ဘယ်နှဆက်စာလောက်အချိန်ယူရအောင်မယ်လို့ကျမတို့ရဲ့သောတာရှင်တွေထင်ကြပါသလဲ။အဲ့ဒီလိုရှင်နိုင်ဖို့ရာအရေးတကြီးလှုပ်ဖို့လိုနေတာတွေကရောဘာတွေလို့မြင်ပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလို့ရတဲ့ဆိုရင် VOA ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com စီအင်္ဂါနေ့ညမတိုင်ခင်ကြိုတင်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပေးပို့ထားစေချင်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လဲစာသားသို့မဟုတ်အသံဖိုင်ကို email ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုတော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။တော်ရရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ကနေပြီးတော့တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုမနေ့9:00အထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါရစေ။အရင်ဆုံးနားဆင်ကြရမှာကတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းစီစဉ်ဖြစ်ပါတယ်ရှင်။ဒီစီစဉ်မှာဆိုရင်မြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်ရယ်ဆယ်ရေးရဖို့ဆွေးနွေးနေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်အဖြစ်ကနေပြီးတော့ KNU ကနှုတ်ထွက်သွားတဲ့အတွက်ဘလို့အကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့အပေါ်ဆွေးနွေးထားပါတယ်။ဦးတန်းလွင်ထွန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ဒီကရက်အပတ်အတွင်းထိုင်းနိုင်ငံဇင်းမဲမြို့မှာပြုလုပ်ခဲ့တဲ့ UNFC လို့ခေါ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဆွေးနွေးပွဲကနေ KNU ကင်းအမျိုးသားအစည်းအရုံးကနှုတ်ထွက်သွားခဲ့ပါတယ်။ UNFC အဖွဲ့ဟာ KNU KIA မွန်ပြည်သက်ပါတီအပါအဝင်လက်နက်ကိုင်တိုင်းရင်းသား12ဖွဲ့နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးမြန်မာအစိုးရနဲ့တပြည်လုံးငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရနိုင်ဖို့အတွက် NCCT လို့ခေါ်တဲ့အပြည့်အခက်ရစေးလုပ်ငန်းအဖွဲ့မှာတခြားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့အတူညှိနှိုင်းနေရလဲဖြစ်ပါတယ်။အခု KNU ရဲ့နှုတ်ထွက်သွားမှုပြဿနာကြောင့်ဒီလုပ်ငန်းစဉ်မှာဘာရီမြန်တက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့အနီးကပ်ဆုံးပူးပေါင်းဆောင်ရွက်ခဲ့ပူးတဲ့ ABSDF ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်နဲ့ဆွေးနွေးထားပါတယ
်။ဒီအလေးကိုပြောဖို့တကဒီဖြစ်ပုံနောက်ခံလေးနဲ့နည်းနည်းလေးဟိုသိရဆိုလို့ရှင်တော့ကျွန်တော်နည်းနည်းစဉ်းစားလို့ရမှာဖြစ်ပါတယ်။ပထမတစ်ချက်ကတော့ဒီ UNSC ဖွဲ့လာတော့ကတော့ကျွန်တော်တို့ဒီလက်နက်ကိုင်တပ်ပေါင်းစုဆိုတဲ့ပုံစံမျိုးဖွဲ့တာဟုတ်ဆိုတော့ကျွန်တော်ကြားတဲ့နောက်ကတော့ကင်းကောင်းဆောင်တွေကနေပြီးတော့မှဒီလက်နက်ကိုင်တပ်ပေါင်းစုဆိုတာမျိုးတွေနိုင်ငံရေးတပ်ပေါင်းစုပို့ပြီးတော့ဖွဲ့တင်တယ်နောက်ပြီးတော့ဒီတွေးတပံတမိတ်ဆိုတဲ့ပုံစံမျိုးတည်ဆာလို့ရှိရင်နိုင်ငံရေးပုံစံနဲ့ဥစ္စာမျိုးဟိုလုပ်တင်တယ်ဆိုတဲ့အမြင်မျိုးဒီကောင်းဆောင်တွေတင်ပြပုံဖြစ်တယ်လို့ကြားတယ်အဲ့ဒီပုံမှာဒီဖွဲ့စည်းပုံနဲ့ဟိုပြင်မှုအခြေအနေကဒီလောလောဆယ်အဆင်မပြေသေးတဲ့ခါကျတော့လူများစွာဒီတိုင်းမဆက်သွားခြင်းတွေပေါ့လေဆိုတော့တကယ်တမ်းပြောရင်ဒီနေ့ဒီဒေါ်လာရင်းနဲ့မြေထဲမှာကြည့်လို့ရှင်တော့ဒီ KNU ကတောက်လျှောက်တပေါင်းစုတွေမှာကောင်းဆောင်မှုရှိလာတဲ့နေရာတွေဖြစ်တာပေါ့နော်ဆိုတော့အဲ့လိုမျိုးဟာမျိုးမှာတော့အားလုံးရဲ့ညီညီရဲတဲ့မှာဟိုညီရဲတဲ့နဲ့ပတ်သက်လို့ရှင်တော့စိတ်မကောင်းစရာတွေဖြစ်တာပေါ့နောက်ဒီပုံမှန်မူတည်ပြီးတော့လည်းဒီ KNU ဖွဲ့စည်းတဲ့မှာဒီကောင်းဆောင်မှုနဲ့ပတ်သက်လို့မေးခွန်းထုတ်ကြတယ်ရှိတာပေါ့
ဟုတ်ကဲ့ဒါကျွန်တော်ပထမဆုံးရှင်းအောင်ဟိုဖြတ်ပြီးမေးခြင်းတယ်တခုကဟိုအစောကဒေါက်တာနိုင်အောင်ပြောတဲ့အတိုင်းဆိုလို့ရှိရင်ဒီ UNFC ဆိုတဲ့အဖွဲ့ဟာအစောပိုင်းကဒီလက်နက်ကင်တပ်ပေါင်းစုအနေနဲ့ဖွဲ့ထားတာဒါကိုအခုနောက်ဆုံးအစည်းအဝေးပွဲမှာတော့ KNU ကနေပြီးတော့သူ့ရဲ့စာရန်အကြံပြုချက်မှာဒါကိုနိုင်ငံရေးတပ်ပေါင်းစုအဖြစ်ဖွဲ့စည်းဖို့ဆိုတဲ့အကြံပြုချက်တင်တယ်ဒါကိုတခြားအဖွဲ့စည်းတွေကလက်မခံနိုင်လို့သဘောထားကွဲလွဲတယ်ဆိုတော့အချက်တစ်ချက်ဒါကိုပြောချင်တာလား
ဟုတ်ကဲ့ဟိုအဲ့ဒါကိုတော့အခုချိန်မှာဒီဟိုလို့လို့ဖို့ပဲဟိုဒီလေအချိန်မရောက်ဆိုတဲ့ပုံပေါ့လေဆိုတော့နောက်ဆုံးညှိနှိုင်းတဲ့အထိမှာဒီဒါတို့တော့လောလောဆယ်လက်ခံထားပြီးတော့စဉ်းစားသွားမယ်ဆိုတဲ့အချိန်လေးတစ်ခုထိတော့နောက်ဆုံးကြည့်လို့ရခဲ့ကြတယ်လို့ကြားပါတယ
်ဒီနေရာမှာဟိုဘာကြောင့်များဒီလိုနိုင်ငံရေးတပ်ပေါင်းစုအနေနဲ့ဟိုပြန်လဲပြောင်းလဲခြင်းနဲ့ဆန္ဒပေါ်လာရတာလဲဘယ်လိုများကွဲပြားခြားနာလဲဟိုသဘောတရားအရဆိုလို့ရှိရင် UNFC ကဒီနေဆက်ဒီသားမှာရှိနေတဲ့လက်နက်ကင်တော်လန်ရေးလုပ်နေတဲ့အဖွဲ့တွေပေါင်းစည်းထားတာပဲမဟုတ်လားအဲ့ဒါကိုဘာကြောင့်မလို့ဒါနိုင်ငံရေးတပ်ပေါင်းစုအနေနဲ့ပေါင်းခြင်းနဲ့ဆိုတော့စာရမ်းမျိုးသဘောထားတင်ပြချက်မျိုးပေါ်လာတယ်လို့ယူဆလဲ
ဒီ UNFC ဖြစ်လာတဲ့အခြေခံကတော့ကျွန်တော်တို့ဒီ KNU နေပြီးတော့ပြစ်ခတ်ရေးဆွေးနွေးပြန်ပြီးဖြစ်တဲ့အချိန်မှာဒီဟာကိုစပြီးတော့ဒီပေါ်ဝကြိုးစားတာပေါ့ဆိုတော့အရင်တော့ကတော့အလုံးသိကြတဲ့အချိန်ပဲဒီ NDF ဆိုတာရှိခဲ့ကြတယ်ဒီအဲ့မှာ KNU မပါဘူးရနောက်ပြီးတော့မှဒီနောက်ပိုင်းမှာဒီအပြစ်ခရရစိကိစ္စတွေပါလေလုပ်ဖို့ဆိုပြီး ENSCC ပိုင်းကဆက်ပြီးလုပ်ကြတာရှိတယ်ဆိုတော့အဲ့ဒီတည်းမှာမပါတဲ့အဖွဲ့တွေအားလုံးပေါင်းပြီးတော့ပါအောင်လုပ်နိုင်ရင်းနဲ့ဒီ UNFC ဆိုတာဖြစ်တာဆိုတော့ဆက်လက်ပြီး UNFC ဖြစ်တဲ့ရည်ရချက်ကဒီရန်သူကနေပြီးတော့စီလောက်ရှာမှုတွေလှုပ်လာတယ်ဆိုလို့ရှိရင်တစ်ဖက်နဲ့တစ်ဖက်နဲ့အပြင်းအထန်နဲ့ဟိုဘာလဲပူပေါင်းကူညီနေအောင်ဆိုပြီးစပြီးလုပ်လို့ရည်ရချက်ပါပဲဆိုတော့နောက်ပိုင်းမှာဒီအဖြစ်ကရစီကိစ္စတွေဖြစ်လာတဲ့အခါကျတော့ အခါ UNFC ရဲ့မှာဒီအဓိကမထားဘဲနဲ့အားလုံးစုံအောင်လုပ်နိုင်မယ်ဆိုပြီးတော့မှဒီတိုင်းသားညီလာခံအစီအစဉ်ကနေပြီးတော့မှနောက်ဆုံးဒီ NCCD ဆိုတဲ့ဒီအဓိကရဲ့ဆေးရုံလုပ်ဖို့အတွက်ဒီဟို technical task force ပေါ့ဆိုအဲ့ဒါလေးကိုဖွဲ့လာတာရှိတယ်ဆိုတော့ဒီနိုင်ငံရေးအပြည့်ပြောမယ်ဆိုလို့ရှိရင် UNFC ရဲ့ညှိကြတယ်ဆိုရင်လည်းတကယ်တမ်းအလုပ်ကကြတော့ NCCD ထဲမှာသွားပြီးစုံမုံရတယ်ဆိုတော့အဲ့ဒီပုံမှာဒီ UNFC ဆိုတာကိုဒီပုံစံပြောင်းမှုတွေကိုခေါင်းဆောင်တွေကနေပြီးတင်ပြတဲ့သဘောလို့ဆိုတော့
ဟုတ်ကဲ့အဲ့ဒီဒီအဖွဲ့အစည်းအတူကောက်စကလုံးတွေကအတမန်လူတွေအတွက်ဆိုလို့ရှိရင်အတော်လေးရှုပ်ထွေးစရာတော့ဖြစ်နေတာပေါ့အဲရှုပ်ထွေးစရာတဲ့ဒဲမှာထပ်ပြီးတော့နောက်ထပ်ဟိုထပ်ဖွဲ့ရမယ်ဆိုလို့ထပ်ပြောရမယ်ဆိုလို့ရှိရင်ဒီမြန်မာPeace Center เนาะ MPC ပေါ့ဒီ MPC ဆိုတာအစိုးရဟိုမြန်မာအစိုးရဘက်ကနေပြီးတော့ပြည်တွင်းငြိမ်းချမ်းရေးအတွက်ဥဆောင်ဆွေးနွေးနေတဲ့ဟိုမြန်မာငြိမ်းချမ်းရေးစင်တာပေါ့เนาะဥအောင်မင်းတို့ဥဆောင်ပြီးတော့ဆွေးနွေးနေတဲ့အဖွဲ့ပေါ့ဒီ MPC အဖွဲ့ဆိုလို့ရှိရင်အစောပိုင်းကတိုင်းရင်းသားတွေနဲ့လက်နက်ကိုင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးစကားပြောတဲ့နေရာမှာ UNFC နဲ့ဟိုတစ်ခုလုံးအနေနဲ့စကားမပြောဘဲနဲ့တဖွဲ့ချင်းစီဒီတန်းစီဆွေးနွေးတဲ့စကားပြောတာတွေရှိခဲ့တယ်။အဲဒါကြောင့်မလို့ UNFC ကလည်းဒီလိုတဖွဲ့ချင်းစီတီးတန့်စကားမပြောပြောချင်ပြောဒါပေမဲ့လက်မှတ်ထိုးတဲ့နေရာမှာတော့အားလုံးဟိုတစုတစည်းတဲ့တိုင်းပြည်လုံးမှာပါဝင်တဲ့ဟိုတိုင်းသားအားလုံးပါဝင်တဲ့ဟိုငြိမ်းချမ်းရေးအပြည့်ခတ်ရစေးသဘောတူညီချက်ထိုးရမယ်ဆိုပြီးတော့သတ်မှတ်ထားတာရှိရလေ။အဲ့တော့ဒီကိစ္စမှာအခုဒီ UNFC ကနေပြီးတော့ KNU ကဟိုနှုတ်ထွက်သွားတယ်ဆိုတဲ့သဘောကအဲ့ဒီမူလဟိုပထမသဘောတူညီချက်ကိုမလိုက်နာတော့ဘူးဆိုတဲ့သဘောဖြစ်နေသလားခင်ဗျ။
တောက်လျှောက်ကြိုးပမ်းခဲ့ကြတာကတော့ကျွန်တော်တို့ဒီ25နှစ်ကတောက်လျှောက်ကြိုးပမ်းခဲ့ကြတာကဘာပြောရောစုစည်းစည်းနဲ့လုပ်ရင်ကောင်းမယ်။နောက်တပေါင်းစုနဲ့မှအောင်ပွဲခံမယ်။နောက်တပေါင်းစုနဲ့ပဲဆွေးနွေးတာကောင်းတယ်ဆိုတဲ့ဥစ္စာမျိုးကိုတောက်လျှောက်ကြိုးစားခဲ့ကြတာပဲလေ။ဆိုတော့အနည်းဆုံးတော့ဒီ NCCD ဆိုတဲ့ဒီအခုဖြစ်ခဲ့ရဆေးကိုဆွေးနွေးတဲ့တိုင်းသားတွေဖွဲ့ထားတဲ့ဒီအလုပ်အဖွဲ့မှပြောမယ်ဆိုလို့ရှိရင်တော့မှဒီ UNFC ကနေပြီးတော့ဒီကာဗာမဖြစ်နိုင်တဲ့ဟာတွေလက်တလော့လုပ်ပဲဆိုတဲ့ကိစ္စမျိုးတွေမှာဒီ NCCD နေနဲ့စုပြီးတော့လုပ်ကြဖို့ဆိုပြီးတော့မှဒီတပေါင်းစုပုံစံလုပ်ကြလာပါပဲ။နောက် UNFC တွေမှာမပါသေးတဲ့အဖွဲ့တွေလည်းပါနေအောင်အတွက်ကိုဦးနောက်ဆုံးလုပ်တဲ့ဒိုင်ဇာညီလာခံအထိပ်ပေါ့လေ။တိုင်းသားတွေအားလုံးရဲ့ကိုယ်စား mandate ကိုပေးနိုင်အောင်လုပ်ကြတဲ့သဘောပါပဲ။ဆိုတော့ဒီဘက်မှာပြောမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရေးပဲ့ခံမှုကို UNSC ပုံစံမျိုးအနေနဲ့ဒီဟိုဟိုလုပ်တဲ့ဥစ္စာမျိုးရှိပြီးတော့လက်တွေ့ညီနိုင်ဆောင်တဲ့နေရာမှာတော့ SCCD ပုံစံမျိုးနဲ့လုပ်တဲ့ပုံစံမျိုးတော့အခုသွားချင်းနေတဲ့သွားဖို့ကြိုးစားနေတဲ့အပိုင်းတော့ရှိပါတယ်။နောက် KNU အနေနဲ့လည်းအများအားပြောရင်တော့ဒီတပေါင်းစုအနေနဲ့အောက်မက်ခံမယ်ဆိုတဲ့ကိစ္စမျိုးတော့ရှိတာပေါ့ဗျာ။ဒါပေမဲ့တစ်ဖက်တည်းမှာပဲတချို့ကိစ္စတွေကဒီအားလုံးနဲ့စုသွားရင်နှေးနေမယ်ဆိုတဲ့အမြင်တွေများဒီ KNU ကောင်းဆောင်တွေကရှိနိုင်မလားလို့တော့ဒါဟိုဖြစ်ပုံရတယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့အဲ့အားလုံးနဲ့စုသွားရင်နှေးနေမယ်ဆိုတဲ့နေရာမှာ KNU အနေနဲ့လောလောဆယ်အားဖြင့်လဲဒါအပြည့်ခတ်ရဆဲကြီးကိုလက်မှတ်ထိုးထားပြီးသားပဲဖြစ်နေတယ်လေအခု NCCT လို့ခေါ်တဲ့ဒီတိုင်းသားအဖွဲ့တွေအားလုံးရဲ့အပြည့်ခတ်စာချုပ်ဆိုရေးလုပ်ငန်းအဖွဲ့ကနေပြီးတော့တင်ပြနေတဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဟိုအပြည့်ခတ်ရဆဲကြီးငြိမ်းချမ်းရေးသဘောတူညီချက်ဆိုတာနဲ့ဒီတဖွဲ့ချင်းစီလှုပ်ထားတာတွေနဲ့ဘယ်လိုများကွာခြားချက်ရှိနိုင်မှာလဲ
အဲ့တော့ကိုကဒီ NCCT ကဒီစနေဟံပြည်သူ NCCT တုတ်တာမဟုတ်ဘူးကွာကျွန်တော်တို့ဒီသတိထားမိမယ်ဆိုလို့ရှိရင်ဒီဥရောပမင်းတို့စတော့ပြပြီးပါလာတဲ့ဒီငင်းငယ်ဖြစ်စဉ်တွေမှာငကုမူလာတော်ဟာတနိုင်ငံလုံးအဖြစ်ခက်ရစေမဲ့ဆိုတဲ့ကိစ္စမပါဘူးကွာဒီနယ်စင်ပြည်တော်စုစစ်စနေလက်မှတ်ပြီးလို့ရှိရင်အခုပြောနေတဲ့အားလုံးပါဝင်တဲ့နိုင်ငံရေးစနေပွဲဆိုတာလုပ်မယ်ဆိုတဲ့ဥစ္စာဖြစ်တယ်အဲ့တော့ဒီကြားထဲမှာမှဒီအစိုးရဘက်ကနေပြီးတော့မှတနင်္ဂနွေဒီကရင်ဆေးရုပ်လို့ဖို့လို့ရဆိုရတဲ့ပုံမှာတိုင်းသားတွေကလက်ပြီးဖြည့်စီရတဲ့ကိစ္စလို့ထင်ပါတယ်ခင်ဗျ။
အဲ့တော့အခုနောက်ဆုံးဖြစ်နေတဲ့ဒီဟိုသဘောထားကွဲလွဲမှုမှာပေါ့နော်။အထူးသဖြင့် KNU အနေနဲ့အခုမြန်မာအစိုးရဘက်ကနေပြီးတော့ဥဆောင်ပြီးတော့ငင်းငယ်ရေးဆွေးနွေးနေတဲ့မြန်မာငင်းငယ်ရေးစင်တာ MPC နဲ့ပို့ပြီးတော့နှိစက်မှုတွေရှိလာပြီးတော့တိမ်သွင်းမှုကိုခံရတယ်ဆိုတော့လက်ညှိုးထိုးပြောဆိုမှုတွေလည်းရှိနေတယ်။အဲ့ဒါတွေနဲ့ပတ်သက်လို့ရောအဲ့ဒီလိုဆွဆဲမှုနဲ့အတူ KNU ထဲမှာကိုတိုင်မှာပဲဟိုခေါင်းဆောင်အချင်းချင်းကြားသဘောထားကွဲလွဲမှုလေးတွေတချို့အရေးအယောင်ထွက်လာတာမြင်ရတယ်။ဗိုလ်ချုပ်မူတူပရိုမန်းကြီးမောင်အဖွဲ့နဲ့တစ်ဖက်ကလည်း Nozzy Fora စိန်တို့အဖွဲ့တို့ကွဲတယ်ဆိုတဲ့သဘောမျိုးလေးတွေလည်းကြားနေရတယ်လေ။အဲ့ဒါတွေနဲ့ပတ်သက်လို့ရောဒေါက်တာနိုင်အောင်ပါရီကြားပါသေးတယ်ခင်ဗျ။
ဒီဒီနေ့လုံနေတဲ့ဒီငင်းငယ်ကြီးဖြစ်စဉ်ပေါ့နော်အထူးသဖြင့်တိတိကျကျပြောရရင်တနင်္ဂနွေလုံးဒီအဖြစ်ခဲ့ရစေကိစ္စနဲ့ပတ်သက်လို့ပြောကြရင်တော့အမြင်လေးအမျိုးမျိုးရှိကြပါတယ်ဒီဟိုတူကျုပ်ပြောမယ်ဆိုလို့ရှိရင်တော့ဒီအဖြစ်ခဲ့ရစေကိုမြန်မြန်လက်မထိုးလို့ဆိုလို့ရှိရင်နိုင်ငံရေးစနေဝဲပေါ်မယ်အနာမအခုနိုင်ငံရေးစနေဝဲပေါ်ဖို့အတွက်ဆိုတော့အဖြစ်ခဲ့ရစေတမှာပြရသေးရှိကြဒီပြောထားမှရမယ်သို့မဟုတ်ဟိုပြီးခဲ့တဲ့ကာလအတွေ့အကြုံတွေကအဖြစ်ခဲ့ရစေလုပ်ထားပြီးတော့ကမ္ဘာပါမလည်းနိုင်ငံရေးစနေဝဲမဖြစ်သွားတဲ့ဒီ second unit ကြာအတွေ့အကြုံတွေလည်းကြည့်ရင်ဝါရှိရအောင်ဆိုတော့အဲ့လိုမျိုးလေးဟိုအဖျားရှိသွားမှဆိုတဲ့ဥစ္စာမျိုးနောက်တကယ်လည်းအတိတ်ရဲ့ဆေးလုံနေပြီမဲ့လို့လည်းရန်သူတပ်တွေကဒီနောက်ဆုတ်သွားတာမဟုတ်သေးရဆိုတဲ့ဥစ္စာတွေကလည်းအရင်ကရှိတယ်ဆိုတော့အဲ့ဒီလိုဆိုရင်မှုပေါ်မှာဒီတေချာအောင်ဖြစ်ချင်တဲ့ဆန္ဒတွေပေါ်မှာတော့ချင်းကဲမှုတွေကွဲလာတော့အမှန်ပါပဲဆိုတော့အခုလောလောဆယ်ဖြစ်တဲ့ကိစ္စမှာလည်းဒီအရာရဲ့ဒီစဉ်းစားချက်တွေရှိနိုင်တယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တင်တာကတော့အခုလိုမျိုးဥပမာနဲ့ရှိနေတဲ့အချိန်မှာတော့ဒီ KNU ကောင်းဆောင်မှုကဒီ KNU ဟိုအခုလောလောဆယ်မှာဒီ UNSC ကိစ္စလုပ်သွားတာလေဒီ KNU ကောင်းဆောင်အားလုံးရဲ့သဘောထားတော့မဟုတ်ဘူးလေဆိုတော့အစည်းအဝေးမှာဖြစ်တဲ့အချိန်မှာပဲရုပ်တရက်ဆုံးဖြတ်သွားတယ်ဟာမျိုးဖြစ်တဲ့အခါကျတော့ဒီအရေးပေါ်မှာသူတို့ပြန်ပြီးတော့စူးစီးတိုင်ပင်မှုကြိုးစားမယ်လို့ထင်ပါတယ်ပြီးတော့အခုလိုပွင့်လင်းကာလမှာတော့တခြားကချင်းဖွဲ့စည်းတခြားကရင်ဖွဲ့စည်းတွေတခြားနိုင်ငံရေးဖွဲ့စည်းတွေနဲ့တိုင်ပင်ပြီးတော့မှအခြေအနေကိုထင်းထင်းသေးသေးနဲ့လုပ်နိုင်ဖို့အတွက်ကြိုးစားသွားနိုင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဒီ UNSC အဖွဲ့ကလည်းနောက်ဆုံးသူတို့အစည်းအဝေးပြီးသွားလို့ပြန်လည်ဖွဲ့စည်းတာတောင်းပါပဲ။ဒုက္ခထနေရာနဲ့ဒီဘိုးကော်မတီဝင်နေရာတွေမှာ KNU အထက်ချန်ထားပေးခဲ့တယ်ဆိုတာလည်းတွေ့ရတယ်လေ။အဲ့တော့ပြန်ပြီးတော့ပေါင်းစည်းလာနိုင်တဲ့အလားအလာရောဘယ်လောက်ထိမြင်တယ်လဲခင်ဗျ။
ကျွန်တော်မြင်ပါတယ်အနည်းဆုံးတော့ရဟိုဒေါ်လာရင်းဆိုတာကလည်းဟိုလူတစုရဲ့လက်ထက်မှာရှိတာမှမဟုတ်တာယူနောက်ပြီးတော့ကျွန်တော်ကြောချင်းမကတ်ရင်ဘာဖြစ်မယ်ဆိုတော့နှစ်ပေါင်း80ကျော်ကြာအာဒီအဲ့တော့ဘာလဲဒီအတွေ့အကြုံတွေကလည်းရှိပြီးသားပါဆိုတော့ဟိုကျွန်တော်ယုံကြည်တာကတော့ဘာလဲဆိုတော့လူလူနဲ့ဒေါ်လာရင်းရပဲဒီအမြင်မတူတာတွေကိုစုစည်းပေးသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အစိုးရဒေါက်တာနိုင်အောင်ပြောတဲ့အထက်မှာပဲပြီးခဲ့တဲ့အပြည့်အခက်ရဆဲခဲ့တဲ့လွန်ခဲ့တဲ့18နှစ်ကျော်ကာလရဲ့အတွေ့အကြုံဆိုတာကအဓိကအဖြစ်တော့ဟိုကချင် KIO အဖွဲ့ရဲ့အတွေ့အကြုံဆိုလိုတာလို့ဟိုမှတ်ယူရမှာပေါ့နော်ဒီနေရာမှာဟိုအပြည့်အခက်တာရဆဲပြီးတော့တကယ်နိုင်ငံရေးအတွက်ရှေ့မတိုးနိုင်ဖြစ်ခဲ့ရတဲ့သင်ခန်းစာကိုဒီဘက်ကတိုင်းရင်းသားတွေဘက်ကအထူးသဖြင့် KNU ဘက်ကဒါကိုမယူခြင်းဘူးဆိုတဲ့ပုံစံမျိုးတော့တွေ့နေရတာခင်ဗျာ
ဟိုသူတို့တွေ့ခဲ့တဲ့အတိုင်းသာအထိပေါ့လေတောင်ဦးသိန်းစင်နဲ့တွေ့ရတယ်ဒါဘူဇိုမင်းအောင်နဲ့တွေ့ရတယ်ဦးအောင်မင်းတို့အစားချစ်တဲ့တွေ့ရတယ်ဆိုတော့အရင်တခါတော့မှမရဘူးတဲ့ဒီဖြစ်ပေမှုအနေအထားမျိုးဒီမျိုးထင်းမှုအနေအထားမျိုးပေါ့မှာဒီတစုံတရာမျက်စိလည်ကောင်းတဲ့နိုင်ပါတယ်ကျွန်တော်မြင်ကျွန်တော်ဒီလိုပဲသုံးပါမယ်ဘာလို့ဆိုတော့ဒါပေမဲ့ဟိုပြဿနာချက်ကဘာလဲဆိုတော့ဒီနေ့စေစိုးရကထားနေတဲ့ဒီတိုင်းသားပြဿနာကိုဘယ်လိုမြင်လဲဆိုတဲ့အမြင်ပေါ်မှာတော့ဟိုကျွန်တော်တို့ဒီရှိကြနားမလည်နိုင်မင်းနဲ့ဒီဘော်ရံကျော်ဆက်ဆက်ရေးတော့မှာပဲဖြစ်နေတော့တာယာမှုတို့ဖြစ်သွားနိုင်တယ်ကြ။ဆိုတော့ဒီအပေါ်မှာတော့ကျွန်တော်နည်းနည်းလေးဟိုဒီကိုလူတို့ကိုတိုင်းသားရေးပုံမှာအခြေခံပြီးတော့ရှင်းစားကြည့်တယ်လို့ကျွန်တော်ထင်ပါတယ်က
ြ။ထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့အနီးကပ်ဆုံးပူးပေါင်းဆောင်ရွက်ခဲ့ဖူးသူ ABSDF ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်နဲ့တွေ့ဆုံမေးမြန်းထားတာပါ။ကျွန်တော်တန်းလွင်ထုံးပါခင်ဗျာ။
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ဦးတန်းလွင်ထုံးကအစီအစဉ်တင်ဆက်ခဲ့တာပါရှင်။မကြခင်တင်ဆက်သွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်အပါအဝင်ပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းပြန်လည်နားဆင်နိုင်ပါတယ်ရှင်။